ပြီးသွားပြီဆိုတဲ့အတွက်ကြောင့်73တွေ74တွေ15တွေလည်းမရင်းနေတာအသေးပဲရှိတယ်အခုမဟာဘုတ်ယုတ်4ပါးအကျော်နဲ့သွားထားတယ်ပြီးရင်ပတာရယုတ်5ပါးအကျော်နဲ့ပြီးသွားပြီအဲ့တော့အခုနောက်ပိုင်းယုတ်တွေကို4နဲ့ပြန်စတော့မယ်ဟုတ်ပြီနော်4နဲ့ပြန်စမယ်ဆိုတော့တကယ်တော့ဟိုနောက်အောက်မှာဆက်ရေးရမှာပေါ့နော်ဒါကိုဓမ္မမိတ်ဆွေတို့မြင်ကြည့်လိုက်ပေါ့4ကိုပြန်စမယ်4ဟုတ်ပြီနော်4နဲ့ယူလိုက်တဲ့နေရာမှာ28ကိုတွက်တဲ့နေရာမှာ4ကနေပြီးတော့ယူလိုက်တာ8ဖြစ်အောင်ယူမယ်ဟုတ်ပြီနော်8 8ယူလိုက်တဲ့အခါမှာ28တည်းက8နှုတ်လိုက်တော့20ကျန်အဲ့ဒီ8ပါးကဘလို့ပဲဖြစ်ဖြစ်တင်းငယ်တဲ့မြူမုံလေးကနေကြီးမားတဲ့တစ်ပင်တောတောင်ရေမြေတပုတ်တရားအထိခွဲခြားလို့မရတဲ့အမြဲတမ်းပေါင်းစည်းနေတဲ့ရုပ်ဒါကိုအဝိနေဘောကယုတ်နားလေးကိုမြင်အောင်ပြောမယ်ခွဲခြားစိတ်ဖြာ၍မရတဲ့ယုတ်ကိုအဝိနေဘောကယုတ်နာငယ်လုံးတင်ဗလက်ချိုင်းနဲ့နေတဝေထုဘာကုံရေချဘောကာငယ်ရေကအဝိနေဘောကအဝိနေဘောကဆိုတာခွဲခြား၍မရဆိုရင်ဝိနေဘောကဆိုတာခွဲခြားလို့ရတယ်ယုတ်နဲ့ဆက်နဲ့8ပါးမှာဘရောမှာခွဲလို့မရတဲ့ယုတ်ဒီ8ခုတည်းပါအဲ့ဒီရှိခုဒီအဝိနေဘောကယုတ်ပဲဒါကြောင့်ယုတ်တို့ဒီဘတော့မှတပါးတဲ့နေယုတ်ထုံးစံမရှိအ ਨੇ ဆုံးဘလောက်ရှိလဲ10ပါးရှိတယ်ဆိုတာသဘောပေါက်ရမယ်ဒါကိုပဲမိကွန်းလေးကိုလှအောင်မေးလိုက်တော့ဘသူကွဲကွဲတို့မကွဲအမဲစီးလုံးမီဟုအမီရတော့ယုတ်ကိုဖော်ပါဆိုပြီးတော့ဆရာတော်တန်ဃာတော်ကြီးတွေမိကွန်းထုတ်တယ်နော်အဲ့တော့ဘသူခွဲခွဲတို့မကွဲအမြဲစည်းလုံးမယ်ဆိုတဲ့အတိုင်းယုတ်တရားအပေါင်းတို့တွေဘသူခွဲခွဲမကွဲဘဲနဲ့အမြဲပေါင်းနေတဲ့ယုတ်ကိုပြောပါဆိုရင်ပါလေအဝိနေဘောကယုတ်ရှိနားလည်ပြီနော်အဝိနေဘောကယုတ်ရှိအဝိနေဘောကယုတ်ရှိဆိုတာဒီဘာဘောမူတည်ပြီးသွားမယ်ဆိုတော့လေးကိုမူတည်သွားမယ်ဆိုတော့လေးဒီမဟာဘုတ်ယုတ်လေးပါမဟာဘုတ်ယုတ်လေးပါတယ်မှာโกสรยุคแท้ก็ထဲ့တော့มั้ยအဲ့တော့ جماعه တို့อ่ะจันทร์น่ะနာမည်ပဲဖော်တော့มั้ยวนาคันธารัตตาဆိုတော့โกสรยุคแท้က3ခုပါလာတယ်ဟုတ်လားตัฏฐะဆိုတဲ့အတန်မပါဘူးဟုတ်လားรูปายုံဆိုတဲ့วนะပါတယ်ตัฏฐะยုံမပါဘူးคันธายုံဆိုတဲ့อนัตပါတယ်รัตตายုံဆိုတဲ့อยตาပါတဲ့အပြင်ဘာပါထားလဲဆိုရင်ဩဇဆိုတဲ့အစီအနှစ်ဩဇာပါလာမယ်အဲ့တော့ကျမတို့ကစာလိုကြက်လိုက်တဲ့အခါမှာမဟာဘုတ်ယုတ်၄ပါးဝန္နာကန္တာရတ္တဩဇာဘောင်း၈ပါးသည်အဝိနေဘောဂယုတ်မိဤကျန်20ပါးသည်ဝိနေဘောဂယုတ်မိဤခဲ့လားဒီအားကိုတီးကြကြက်ရတယ်အဲ့ဒီအားဒီတီးကြကြက်ရတယ်လို့သူဒီစာမေးပွဲမှာအင်မတန်မေးတဲ့မိကွန်းတစ်ခုဖြစ်လာလိမ့်မယ်အရေးကြီးတယ်ဟုတ်ပြီနော်ပြန်ပြောမယ်ဘသူခွဲခွဲဘရောမှာမကွဲဘဲနဲ့တင်းငယ်တဲ့မြူမုံလေးတမုံကနေစပြီးတော့ဟာလာကြီးမားတဲ့တစ်ပင်တောတောင်ရေမြေတမုတ်တရားတွေမှာရောတက်မဲ့ဒီမှာရောတက်ရှိဒီမှာရောဘရောမှာခွဲလို့မရပဲပေါင်းနေတဲ့ရုပ်အစုဒီဘယ်နှပါးရှိလဲ10ပါးဒါကြောင့်ရုပ်တို့ဒီတပါးတည်းနေရောမရှိဘူးအ ਨੇ ဆုံး10ခုပေါင်းတယ်အ ਨੇ ဆုံး10ခု10ခုတည်းပို၍9ခုလည်းရှိနိုင်တယ်10ခု11ခု12ခု13ခုတွေလည်းရှိနိုင်တယ်သိထားဖို့အ ਨੇ ဆုံးတော့ဘယ်လောက်ရှိရလဲ10ရှိရတယ်ဟုတ်ပြီနော်အဲ့ဒီ10ကလည်းအမာခံပါရှိလဲမဟာဘုတ်မဟာဘုတ်ပေါ်မှာမှဘာလာလဲအယောင်အစင်းဆိုတဲ့ဝနာအနံ့ဆိုတဲ့ကန္တာအယတာဆိုတဲ့ရတ္တာဟာလာတီနစ်ဆိုတဲ့ဩဇာဒီ၈ခုပေါင်းနေတယ်အဲ့ဒီ၈ခုပေါင်းနေတဲ့မှာအမာခံမဟာဘုတ်ကိုကြည်ရင်လေအဲ့ဒီ၈ခုပေါင်းနေတဲ့မှာမာတဲ့ပြော့တဲ့သဘောဆိုတဲ့ပထဝီလည်းရှိရမယ်ပထဝီဆိုတာနဲ့တူတဲ့မြေဓာတ်ကလေးလည်းရှိနေတယ်ဝဲစီယိုစီဆိုတဲ့အာဘောဆိုတဲ့ရေတက်ကလေးလည်းပါတယ်။ပူဂျင်အေဂျင်ဆိုတဲ့တေဇောဆိုတဲ့မိတက်ကလေးလည်းပါတယ်။ဟုတ်လား။လှုပ်ရှားထောက်ကန်ဆိုတဲ့ဝါယောဆိုတဲ့လေတက်ကလေးလည်းပါတယ်။ဒါကြောင့်မဟာဘုတ်ယုတ်လေးပါဝဏ္ဏကန္တရတ္တဩဇာဘောင်း၈ပါးသည်အဝိနေဘောဂယုတ်မိဤခွဲလို့မရဘူး။ အမြဲတမ်းပေါင်းနေတယ်ကြံတဲ့20ဘာကတော့တဘာစီတဘာစီခွဲလို့ရတဲ့အတွဲဝိနေဘောကယုတ်မီဤသဘောပေါက်ပြီနော်ဒါဆိုရင်တင်းငယ်တဲ့ဟာလာညုံမုံလေးမှလည်းဒီသဘောပဲဆိုတော့နော်ဓမ္မမိတ်ဆွေများလက်ကဲ့မွာလေးတစ်ထဲမှာဆိုရင်လည်းယုတ်ဘယ်နဲ့ပါပေါင်းလဲ10ပါပဲဘာတွေလဲမဟာဘုတ်ယုတ်လေးပါဒါကြောင့်လက်ကဲ့မွာလေးကိုကိုင်ရင်မာလာပျော်လာလဲသိနိုင်တယ်ဟုတ်လားဒီနေရာမှာဖွဲ့စည်းထားတဲ့ချီမွန်ပြင်လေးတွေပြိုကွဲမသွားဖွဲ့စည်းတဲ့အာဘောလည်းပါတယ်။နွေးနွေးလေးဆိုတဲ့တေဇောလေးလည်းပါတယ်။ဒါလေးကိုမပြည့်သွားအောင်ထောက်ကန်ထားတဲ့ဝါယောလေးလည်းပါထားတယ်။ဝဏဆိုတဲ့အပြာရောင်လေးလည်းရှိတယ်။ဂန္ဓဆိုတဲ့အနံ့လည်းရှိမယ်။ရတ္တဆိုတဲ့အရာသာလည်းရှိမယ်။ကိုယ်သာမစားလား။ဟုတ်ပြီနော်။နောက်တစ်ခုဩဇာရောမရှိဘူးလား။ရှိထားတယ်ဒီသဘောသိရတယ်။ကဲပေါ်လွင်အောင်ပြောမယ်ဖះတောက်တော်ရေခွက်ကလေးကိုလှမ်းကြည့်လိုက်ပေါ့နော်ကျမမကင်ပြတော့ဖះတောက်တော်ရေခွက်ထဲမှာရေထဲမှာရေဆိုတဲ့ရေထဲမှာရုပ်ဗနဲ့ပါပေါင်းလဲဆိုရှစ်ပါပဲဘာတွေလဲလို့ကြည့်ပထဝီအာဘောတေဇောဝါယောဆိုတဲ့မဟာဘုတ်ယုတ်၄ပါရောမရှိဘူးလားရှိတယ်လို့ဝဏရောမရှိဘူးလားဂန္ဓရောရရတ္တရောဩဇာရောရှိတယ်ဟုတ်ပြီနော်မီးတွေလင်းနေတဲ့မီးချောင်းဆိုတဲ့အလင်းအောင်မှာကြည်ရင်ရောသူ့မှာလဲမာဘုတ်ယုတ်၄ပါဝဏ္ဏကန္တာရတ္တဩဇာဒါကိုကိုကကျွမ်းနေတယ်ဆိုစာမေးပွဲမေးခွန်းလာပြီရေထဲမှာတဲ့မီးရှိတယ်တဲ့မီးထဲမှာလဲရေရှိတယ်ဆိုတဲ့စကားသည်တဲ့ဗုဒ္ဓအဘိဓမ္မာအရညင်ညွတ်မှုရှိပါသလားတဲ့စာမေးမေးခွန်းရေထဲမှာမီးရှိတယ်တဲ့ရေထဲမှာမီးရှိလားကျမတို့ကရိုးရိုးလူဘိန်းနဲ့ကြည့်လိုက်ရေထဲမှာဘယ်လိုမီးရှိမလဲလို့ဖြေမှာပေါ့ရေထဲမှာရေဆိုတာရုပ်ဗနဲ့ပါပေါင်းထားလေရှစ်ပါပေါင်းထားတော့အဲ့ဒီရေထဲမှာမီးနဲ့တူတဲ့တေဇောဓာတ်ရှိလားမရှိဘူးရှိတဲ့ကြောင်ရေထဲမှာမီးရှိတယ်ဆိုတာဟုတ်သလားမီးထဲမှာကောအာဝိနေဘောကယုရှစ်ပေါင်းထားတာဖြစ်တဲ့အတွက်ကြောင့်ရေဆိုတဲ့အာဘောရှိသလားအဲ့တော့ရေထဲမှာမီးရှိတယ်မီးထဲမှာရေရှိတယ်ဟူသောစကားသည်ဗုဒ္ဓအဘိဓမ္မာနဲ့ညီညွတ်မှုရှိမရှိလို့ပြောရင်ရှိပါတယ်ဘလို့ရှိကြောင်းတက်တေတာတကပြပါဆိုရေဟူသောယုတ်နာရေဆိုရုတ်လားနံလားသိကြနော်စိတ်မရှိဘူးနော်ဟုတ်ပြီနော်ရေဟူသောယုတ်သည်ယုတ်ဗနံပါပေါင်းထားလေရှစ်ပါရေထွက်ပေးလိုက်ရမယ်စာမွေးမိကွန်းဆိုမဟာဘုတ်ယုတ်၄ပါရေဆိုတဲ့အထဲမှာတကြောင်းသည်ဝိုင်းပိုကောင်းတယ်ရေဆိုတဲ့အထဲမှာပထဝီအာဘောတေဇောဝါယောဝဏ္ဏကန္တာရတ္တဩဇာဆိုသောယုတ်ရှစ်ပါပေါင်းထားပါသည်အဲ့ဒီရေထဲမှာမေးထားတဲ့တေဇောဆိုတဲ့မီးလဲပါနေပါဒါကြောင့်ရေထဲမှာမီးရှိတယ်ဆိုတဲ့စကားမှန်ပါတယ်မီးဆိုတာမှလည်းရုပ်ဗနပါပေါင်းတာပဲလေရှစ်ပါအဲ့ဒီထဲမှာရေဆိုတဲ့အာဘောလဲပါတဲ့အတွေ့ရေထဲမှာမီးရှိတယ်မီးထဲမှာရေရှိတယ်ဆိုတဲ့စကားသည်မှန်ကန်မှုရှိနားလေလားအဲ့ဒီလိုမမေးဘူးကျမပြောင်းလိုက်တော့မယ်ရေထဲမှာမြေရှိတယ်ဟုတ်လားရေထဲမှာမြေရှိတယ်မီးထဲမှာလည်းလေရှိတယ်မှန်လားဒါလည်းမှန်တာပဲရေထဲမှာမြေဆိုတဲ့ပထဝီလည်းရှိတယ်မီးထဲမှာလေဆိုတဲ့ဝါယောလည်းရှိတယ်သဘောပေါက်တယ်နော်ဟုတ်တယ်နော်ကင်ထားတဲ့မကထဲမှာသင်တို့ကင်ထားသောဘောပင်၌ဆံမွေးမေကွန်ဘောပင်ထဲ၌မြေရောရှိသလားရေရောရှိသလားလေရောရှိသလားမီးရောရှိသလားဝဏရောရှိသလားအစင်းလည်းရှိတယ်အနံ့ရောအရသာရောအတွေ့အထိရောအတွေ့အထိကတော့ပါသွားပြီပေါ့အတွေ့အထိရှိတယ်လေရှေ့မှာပါသွားပြီမေးရမလို့တော့ဩဇာရောရှိတယ်အဲ့ဒီမေကွန်လေးဒီဒီကနေဆွဲထွက်သွားတာဒါကြောင့်ဒီအပိုင်းဒီအရေးကြီးတယ်နားလည်ထားမေကွန်နေနားလည်ပြီကျွန်တော်တို့တော့ကလေစာအုပ်ဒီတိုင်းပဲတင်သွားရတယ်မေကွန်ဆိုတာဘလူနေမန်းတော့မသိခဲ့ပဲနဲ့စာမေးပွဲခန်းနေကြမှာမေကွန်ဆိုတာဒါတွေ့တာကျွန်မဖြေတဲ့နှစ်ကဒီမေကွန်မေးတဲ့နှစ်ပဲဟုတ်ပြီနော်အဲ့တော့ရေထဲမှာမီးရှိတယ်မီးထဲမှာရေရှိတယ်ဆိုတော့ဟုတ်မဟုတ်ဆိုတဲ့အချိန်မှာကိုကအောက်ဝိနေဘောကယုတ်ရှစ်ကိုတင်ထားတာ哦တက်ထားတယ်ဆိုတော့ဒါဖြေလို့ရလားမြန်တမမေးစီတို့တော့ကြိုပြီးတည်သွားပြီပေါ့ကဲနောက်တစ်ခုအဲ့ဒီကနေပြီးသွားပြီဆိုရင်တမမေးစီများကြည့်လိုက်ဩဇာဆိုတာလေးလဲပါပြီးတော့တွက်ပြီးသွားပြီလားမတွက်သွားဘူးလားတွက်ပြီးသွားပြီဟုတ်ပြီနော်